အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာနေဇီမထဆရာဝန်များဖွဲ့ MSF ကဖွင့်လှစ်ထားတဲ့စီရင်ကိုအမေရိကန်ကဘုံကျဲတိုက်ခိုက်ခဲ့ပြီးတာရဲ့နေငယ်ကြပြီးချိန်လူပေါင်း33ယောက်ပျောက်နေလို့မဲ့လို့ MSF အဖွဲ့ကပြောပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူ22ဦးလည်းသေဆုံးခဲ့ပါတယ်။ပျောက်ဆုံးနေသူတွေက9ဦးကလူနာတွေဖြစ်ပြီး24ယောက်ကဝန်ထမ်းတွေဖြစ်တယ်လို့ MSF ကပြောပါတယ်။စီရင်ထဲမှာနောက်ထပ်သေဆုံးသူတွေကိုတွေ့ရနိုင်ပေမဲ့ကွန်ဒူးစ်မှာလုပ်ငန်းတွေကိုရပ်ဆိုင်လိုက်ပြီးတဲ့နောက်စီရင်နဲ့ပြန်ဝင်ခွင့်ရဖို့စောင့်နေတယ်လို့ပြောပါတယ်။ဒီကိစ္စနေ့ကလေကြောင်းကနေတိုက်ခိုက်ခံရပြီးတဲ့နောက်ကွန်ဒူးစ်ကလုပ်ငန်းတွေကို MSF ကရပ်လိုက်တာပါ။တိုက်ခိုက်မှုအပေါ်ဂျနီဗာသဘောတူညီချက်တွေအရတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ MSF ကတောင်းဆိုထားပါတယ်။အဲဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဗိုလ်ဒူးနေတုန်းကတော့သမရဘရာကိုဘာမက MSF အဖွဲ့ကိုတောင်းပန်လိုက်ပါတယ်။ဒီဖြစ်ရမှာအမှားယွင်းရှိခဲ့ပြီးအမေရိကန်မှာတာဝန်ရှိတဲ့အကြောင်းဘာဖြစ်ခဲ့လဲဆိုတာကိုတိကျသိအောင်လုပ်ဖို့မစ္စတာအိုဘားမားကတိတ်ကိုစေရထက်တယ်မှာကြောင်းမစ္စတာပြောရေးဆိုခွင့်ရှိသူမစ္စတာဂျော့ချ်အာနက်စ်ကပြောပါတယ်။